မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလထဲကျင်းပမယ့်ရွေးကောက်ပွဲအတွက်မလေးရှားနိုင်ငံအပါအဝင်ပြည်ပရောက်မြန်မာနိုင်ငံသားတွေမဲပေးနိုင်ရေးပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။လာမယ့်ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူပြည်ပရောက်မြန်မာနိုင်ငံသားတွေကြိုတင်မဲတွေစပေးနေကြသလိုမလေးရှားနိုင်ငံမှာတော့ရှေ့သတင်းဘက်ကစပြီးမဲပေးနိုင်ဖို့မြန်မာတန်ရုံကစီစဉ်နေပါတယ်။ရှေ့တစ်ဘက်တောက်ကြနေကြိုတင်မဲပေးမယ်မြန်မာနိုင်ငံသားအားလုံး 6,000 ကျော်ရှိမယ်ဆိုပြီးခန့်မှန်းထားကြောင်းကိုလည်းမြန်မာတန်ရုံကအလုပ်သမားတန်ရာရှိဦးအောင်စောမင်းကပြောပြပါတယ်
။ကျွန်တော်တို့ပိုးရက်နေ့အလုံးမဲကျင်းနေမဲဆန္ဒပြမဲဟောပြပါမှာပေါ့နော်။ကျင်းနေမဲဆန္ဒပြပွဲဟော6ရက်7ရက်7ရက်ရမှာ3ရက်ဟုတ်မြန်မာတန်ရုံမှာပဲ 6,450 လောက်ရှိတယ်
။လာမယ့်တောက်ကြနေ့ကစပြီး၃ရက်ကြာကြိုတင်မဲပေးရမှာမဲပေးခွင့်ရှိသူ 6,000 ကျော်ရှိနေတာကြောင့်အခက်အခဲကြုံမှာကိုစိုးရိမ်နေသူတွေလည်းရှိနေပါတယ်။အလုံသမားတန်ရာရှိဦးအောင်စောမင်းကတော့တရက်ကို 2,000 လောက်မဲပေးနိုင်အောင်ပြင်ဆင်ထားတယ်လို့ပြောပါတယ်
။ 6,000 ကျော်ကတန်ရက်နဲ့မလို့ဆိုတန်ရက်ရဲ့အစီအစဉ်ကတော့တရက်ကို 2,000 ပေါ့နော်။မဲနဲ့ 1,000 ရက်နဲ့ 1,000 ဆိုပြီးတော့ဟိုတိုင်းဖွဲ့ရင်တော့ဆွဲထားတာပေါ့။ဒါပေမဲ့ဟိုလိုင်းလာတဲ့လောက်ကတော့ကျွန်တော်တို့ကလက်ခံပေးမယ်လို့သိရပါတယ်ဟုတ်။
မလေးရှားနိုင်ငံအနှံ့ကမြန်မာနိုင်ငံသားမဲဆန္ဒရှင်တွေကွာလာလံပူမြို့မှာရှိတဲ့မြန်မာတန်ရုံးမှာကြိုတင်မဲပေးနိုင်ဖို့ပရိုက်တအဖွဲ့တွေအကူအညီနဲ့စီစဉ်ထားပေမဲ့လုပ်ငန်းရှင်တွေဘက်ကခွင့်ပြုမပြုဆိုတာကတော့တိတိကျကျမသိရသေးပါဘူးမြန်မာတန်ရုံးကတော့တချို့စက်ရုံတွေကိုတရားဝင်အကြောင်းကြားစာပို့ဖို့စီစဉ်ထားတယ်လို့လည်းအလို့သမားတန်ရာရှိဦးအောင်စောမင်းကပြောပါတယ
်ဟုတ်ကျွန်တော်တို့ကဟိုတက်ဆိုင်ရာဒီပရိုက်တအဖွဲ့နဲ့ချိန်ပြီးတော့လေစက်ရုံတွေကိုကျွန်တော်တို့ကဟိုအကြောင်းကြားစာတွေပါနေပို့ဖို့ကျွန်တော်တို့စီစဉ်နေတယ
်။
မဲအပါလို့ပို့။ဟိုဒါပေမဲ့တအားတော့ဟိုဘိုင်းပို့တော်မရဘူးပေါ့မှာလေ။ဘာလို့ဆိုတော့ဒီနိုင်ငံသူလို့ဆိုတော့ဒါပေမဲ့ကျွန်တော်တို့ကတော့အတန်းအတန်းဆုံးအဲသူတို့စီကကလေးတွေဖြည့်လို့ပေးဖို့ရအတွက်ကိုကျွန်တော် request လက်တာတွေတစ်ခါလောက်ပြောပြီးမေးပို့ပေးမယ်။အဒီ private အဖွဲ့နဲ့ဆက်ဆက်ပြီးပို့ပေးမယ်။အလိုလိုထားပါလေ။ဟုတ်။ private အဖွဲ့တွေကလည်း PR ဒီဒီတန်ရုံကိုပို့တာပြတာကစီစဉ်ပေးမယ်ဆိုပြီးတော့ဟိုဟိုပြရပါလား။
စင်ကာပူမှာတော့ကြာတာပဲနေ့ကနေစပြီးကြိုတင်မဲပေးကြသလိုတန်ကိုရီးယားနိုင်ငံမှာတော့တောက်ကြနေ့ကနေစပြီးကြိုတင်မဲပေးနေကြပါပြီ။စင်ကာပူမှာတော့ဒီလအောက်တိုဘာလ18ရက်နေ့ထိကြိုတင်မဲပေးခွင့်ပြုထားပြီးတန်ကိုရီးယားနိုင်ငံမှာတော့12ရက်နေ့ထိသတ်မှတ်ထားပါတယ်။ပြည်ပရောက်မြန်မာနိုင်ငံသားအများစုရှိရာထိုင်းနိုင်ငံမှာတော့စနေနေ့ကစလို့ဘန်ကောက်မြို့တော်ကမြန်မာတန်ရုံနဲ့ချင်းမန်မြို့ကကောင်စစ်ဝင်ရုံးနေမှာကြိုတင်မဲပေးဖို့စီစဉ်ထားပါတယ်။ဒါပေမဲ့လည်းခရယောကကူးဆက်မှုတွေကြောင့်ကန့်သတ်ချက်တွေရှိနေတဲ့အတွက်မဲပေးသူအရေးအတွက်နှေးပါနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။ကျမမအေးမှထိုင်းနိုင်ငံကနေသတင်းပေးပို့နေတာပါ။